င်္ဂလာပ
ါ RFA ပေးစာပြန်စာအစီအစဉ်ကနေကြိုဆိုပါရရှင်ဒီတစ်ပတ်အတွက်ပထမဆုံးလုံခြုံရေးအရာနာမည်မဖော်လိုသူရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်ကဒေသခံတဦးပေးပို့လာတဲ့စာကိုတင်ပြပါမယ်ကျွန်တော်ကရခိုင်ပြည်နယ်ဘူးတီတောင်မြို့နယ်သေကံခွားဆောင်အုပ်စုကပါ RFA ဒီအုပ်စုမှာရွာ၅ရွာရှိပြီးတော့ဘူးတီတောင်မှာအစင်းရဲဆုံးခြေရွာအုပ်စုတစ်ခုလည်းဖြစ်ပါတယ်ဒီခြေရွာအုပ်စုကိုကပ္ပစားနယ်ရိက္ခာအစီအစဉ် WFA က2018ခုနှစ်ကနေ2022ခုနှစ်ဒီဇင်ဘာလအထိစားနပ်ရိက္ခာထောက်ပံ့ပါရယ်အခုကုန်စည်နှုန်းတွေတက်ချိန်မှာတော့စားနပ်ရိက္ခာတွေမပေးတော့ပါဘူးတဲ့ကျွန်တော် WFP ရုံးကိုဖုန်းဆက်တော့ခမားတို့ကြေးရွာအုပ်စုအပါအဝင်တခြားကြေးရွာအုပ်စုနှစ်ခုကိုလည်းစားနပ်ရိက္ခာထောက်ပံ့ဖို့အခြေအနေမရှိဘူးလို့ပြောပါရယ်တဲ့ကျွန်တော်တို့ကြေးရွာအုပ်စုကိုတခြား NGO အဖွဲ့တွေကလည်းအခုအညီမပေးပါဘူးဗျာရွာသူရွာသားအများစုကလည်းအလုပ်အကိုင်မရှိတာကြောင့်ဒီအခြေအနေမျိုးနဲ့ရင်ဆိုင်ရရင်ကျွန်တော်တို့တွေအင်မတန်ဒုက္ခရောက်ကြရပါလိမ့်မယ်။ဒါကြောင့် RFA ကနေတဆင့်အကူအညီတောင်းဆိုပါရဲဆိုပြီးတော့ပေးပို့လာတာပါ။ပေးပို့တဲ့အကောင့်ကိုမဖော်ပြဖို့မေတ္တာရက်ခံထားပါရဲရှင်။အခုဆက်ပြီးတော့ကချင်ပြည်နယ်မြစ်ကြီးနားမှာရဲနဲ့စစ်သားတွေအတင်းအဓမ္မငွေတောင်းနေလို့ပါဆိုပြီးတော့ပေးပို့လာတဲ့စာကိုတင်ပြပါမယ်။ RFA ရေကျွန်တော်ဖေဖော်ဝါရီလ20ရက်နေ့ကထော်လာကြီးနဲ့မြစ်ကြီးနားကိုသွားတာဒီဗလမင်းထင်တရားမှာစောင့်နေတဲ့ရဲရောစစ်သားရောကအတင်းအဓမ္မငွေတောင်းပါတယ်တဲ့ဟိုဘက်ကန်ဒီဘက်ကန်နှစ်ဖက်စလုံးမှာတောင်းနေတာပါကျွန်တော်ငွေသသိန်းပေးလိုက်ရပါတယ်ဗျာကျွန်တော်ထော်လာကြီးလေးမှာဘာမှတင်မထားပါဘူးအလွတ်ပါဗျာကျွန်တော်တောင်းပန်ပေးမယ်လည်းမရပါဘူးယင်ထင်းရဲ့ခေါ်လိုက်ရမလားထော်လာကြီးကဖမ်းလို့ရတယ်ဆိုပြီးတော့ဟောက်လိုက်ပါသေးတယ်ကျွန်တော်ကြုံခဲ့တာလေးစိတ်မကောင်းစွာနဲ့ရေးလိုက်ပါတယ်ဗျာဆိုပြီးတော့ပေးပို့လာတာပါပေးပို့သူရဲ့အကောင့်ကိုတော့မဖော်ပြပါနဲ့လို့တောင်းဆိုထားပါတယ်ရှင်
။ကိုယ့်ရဲ့ပတ်ဝန်းကျင်မှာအဆင်မပြေတာတွေ၊အမြင်မတော်တာတွေကိုပြောချင်ရင် RFA Burmese ရဲ့ Facebook Messenger ကနေဖြစ်ဖြစ် rfa.burmese@gmail.com ကဖြစ်ဖြစ်ပေးပို့လို့ရပါမယ်ခင်ဗျာ
။အခုတစ်ခါဆက်ပြီးတင်ပြချင်တာကတော့ရခိုင်ပြည်နယ်ကဒေသခံတဦးပေးပို့လာတဲ့စာပါ။ကျွန်တော်တို့ဘူးတီတောင်မြို့နယ်မှာနေတဲ့သူတွေနှစ်ခါနာဖြစ်နေလို့ဒုက္ခတွင်းကနေနလန်မထူနိုင်ဖြစ်နေတာကိုတင်ပြခြင်းလို့ပါဆိုပြီးတော့ RFA ကို Viber ကနေတဆင့်ပေးပို့လာတာပါစစ်ကောင်စီကအခွန်အခတွေကောက်ခံနေတယ်လို့ပဲရခိုင်တပ်တော် AA ကလည်းအခွန်ဆိုပြီးကောက်နေလို့ပါတဲ့ဈေးဆိုင်ရောင်းတဲ့သူအိမ်ဆောက်လုပ်ငန်းလုပ်တဲ့သူတစ်ခွဲဆက်လုပ်ငန်းဒီကားပိုင်ရှင်စတဲ့လုပ်ငန်းရှင်တွေကိုငွေ9သိန်းကနေ10သိန်းအထိလုပ်ငန်းအလိုက်ကောက်ခံနေပါတယ်တဲ့ဒီလက်မြေအိမ်ယာကျွဲနွားဈေးဆိုင်ကန်စတဲ့အယောင်းအဝယ်တွေလုပ်ရင်လဲငွေပမာဏ900ကျိုင်နှုန်းကောက်ခံနေပါတယ်တဲ့အချိန်မီမပေးနိုင်ရင်ဖုန်းဆက်ပြီးတော့အမျိုးမျိုးချင်းချောက်ကောက်ခံပါတယ်ကောက်ခံနေတဲ့ငွေတွေကိုအခွန်လို့ခေါင်းစဉ်တက်ထားပေမဲ့လဲအများပြည်သူအတွက်ဒီကျန်းမာရေးပညာရေးလမ်းပန်းဆက်သွယ်ရေးစတဲ့လူမှုရေးလုပ်ငန်းတွေမှာတပြားတစ်ချက်မှသုံးတာမတွေ့ရပါဘူးပြည်သူတွေပို့ပြီးဆင်းရဲဒုက္ခရောက်တာပဲအဖက်တင်ပါတယ်ဒါကြောင့်ပြည်သူတွေကိုငဲညာသောအဖြစ်အမှန်တကယ်ပြည်သူအကျိုးတည်ပိုးနိုင်တဲ့အဖွဲ့တစ်ဖွဲ့တည်းကပဲအခွန်ငွေကောက်ခံပေးကြဖို့ RFA ကနေတဆင့်တင်ပြခြင်းပါတယ်ဆိုပြီးတော့ပြောပြလာတာပါပေးပို့တဲ့အကောင့်ကိုမဖော်ပြဖို့မေတ္တာရက်ခံထားပါတယ်ရှင်အခုဆက်ပြီးတော့ရန်ကုန်တိုင်းရွှေပြည်သာကအမည်မဖော်လိုသူရက်ွက်နေပြည်သူတဦးပေးပို့လာတဲ့စာကိုတင်ပြပါဦးမယ်ဖေဖော်ဝါရီလ20ရက်နေ့ည9နာရီဝန်းကျင်ကရွှေပြည်သာမြို့နယ်73ရက်ွက်မုံရွာလမ်းမှာအိမ်ရှိမှာထိုင်နေတဲ့လူငယ်3ယောက်ကိုစစ်တပ်ကားကကင်းလဲ့နေတဲ့အချိန်တွေ့လို့ဖမ်းသွားပါတယ်တဲ့ဒီလူငယ်လေးတွေကဒီအတိုင်းအိမ်ရှိလမ်းမှာထွက်ထိုင်ပြီးတော့ဖုန်းသုံးနေတာပါဒါကိုဖမ်းခေါ်သွားတာပါတဲ့မိဘမောင်တမတွေလိုက်ပြီးတော့စုံစမ်းတော့လဲဘယ်မှမှစုံစမ်းလို့မရဘူးဖြစ်နေပါတယ်တဲ့ရန်ကုန်မှာလော့ခ်ဒေါင်းလို့လဲမကြေညာဘဲနဲ့အဲ့လိုကြီးဖမ်းသွားတာရက်ဆက်လွန်ပါတယ်ကျွန်တော်တို့ဘဝတွေလုံခြုံမှုမရှိတော့ဘူးလားဗျာ RFA အနေနဲ့ဒီအကြောင်းကိုနိုင်ငံတကာနဲ့ NUG သိအောင်ပြောပြပေးပါဗျာဆိုပြီးတော့ပေးပို့လာတာပါရှင်ဒီတစ်ပတ် RFA ပေးစာပြန်စာအစီအစဉ်ကိုတော့ဒီလောက်နဲ့ပဲရန်နာပါရစေ RFA ကိုကြည့်ရှုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်နောက်တစ်ပတ်မှာလည်း RFA ပြည်သက်တွေရင်ဖွင့်လာတာတွေကိုကောက်နှုတ်တင်ပြပေးဦးမှာမို့စောင့်မျှော်ရှုစားပါအောင်ရှင်